ကုန်သွယ်ကုန်အပြန်အလှန်ကောက်ခွဲရေးကိစ္စတင်းမာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာပြည်လည်မှုရစေရေးအတွက်နှစ်နိုင်ငံကကုန်သွယ်ရေးဆရာကိုယ်စားလှယ်တွေဟာဘေကျင်းမြို့တော်မှာဒီကနေ့စတင်ဆွေးနွေးနေကြပါတယ်။နှစ်ရက်ကြာဆွေးနွေးပွဲကနေရလဒ်ကောင်းထွက်လာလိမ့်မယ်လို့နှစ်ဖက်လုံးကအကောင်းမြင်ပြောကြားကြပါတယ်။တရုတ်နဲ့သဘောတူညီချက်တစ်ခုရမယ်လို့ထင်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောကြားခဲ့တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရလျူကန်းကလည်းအပြုသဘောဆောင်ပြီးတော့အလုပ်ဖြစ်တဲ့ဆွေးနွေးမှုတွေဖြစ်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဒေါ်လာ150ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်တရုတ်သမ္မတထရမ့်ကပြီးခဲ့တဲ့နှစ်တုန်းက25ရာခိုင်နှုန်းသွင်းကုန်ကိုတိုးကောက်ပါတယ်။တရုတ်ဘက်ကလည်းတုံ့ပြန်တဲ့အနေနဲ့ဒေါ်လာ130ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကိုကောက်ခံပါတယ်။အခုလိုမျိုးကုန်သွယ်ရေးဆိုင်ရာတင်းမာမှုကိုညှိနှိုင်းဖြေရှင်းဖို့အတွက်ဇန်နဝါရီလ1ရက်နေ့ကနေပြီးတော့ရက်ပေါင်း90ကြာသွင်းကုန်ကိုတိုးမြင့်ကောက်ခံမှုတွေဆိုင်ထားဖို့အမေရိကန်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့သဘောတူခဲ့ကြတာဖြစ်ပါတယ်။